တခိုင်ကင်းထဲမှာဖြစ်ပွားနေတဲ့ပြည်ပခါကိုဖြေရှင်းနိုင်မယ်ထိရောက်တဲ့နည်းလမ်းကိုရှာဖွေသွားမယ်အကြောင်းနိုင်ငံတော်လုံခြုံရေးဆိုင်ရာအကြံပေးဦးတောင်ထွန်းကနိုင်ငံတကာတန်တမန်တွေကိုဒီကနေ့တွေ့ဆုံပြီးတော့ပြောဆိုခဲ့ပါတယ်။အမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနရုံးမှပြုလုပ်တဲ့ဒီသတင်းစာရှင်းလင်းပွဲကိုအမျိုးသားလုံခြုံရေးဆိုင်ရာအကြံပေးဦးတောင်ထွန်းနဲ့အတူပြည်ထောင်ရေးဝန်ကြီးနဲ့ကာကွယ်ရေးဒုဝန်ကြီးတို့တက်ရောက်ခဲ့ပါတယ်။တခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားရာဒေသအနီးကကျေးရွာတွေမှာတော့အုပ်ချုပ်ရေးစနစ်တွေယိုယွင်းနေပြီးဘူးဒီတောင်နဲ့မောင်တော်ဆတဲ့မြို့ပေါ်ရက်ွက်တွေမှာတော့အခြေအနေတည်ငြိမ်စပြုနေပြီလို့ပြည်ထရေးဝန်ကြီးဒုတိယဖို့ချုပ်ကြီးကျော်စွေကပြောပါတယ်။ဩဂုတ်လ25ရက်ကစတင်ပြီးရခိုင်ပြည်နယ်မြောက်ပိုင်းမှာတကြော့ပြန်အကြမ်းဖက်မှုအနေနဲ့အာဆာဖွဲ့ကဦးဆောင်ပြီးလုံခြုံရေးစခန်းတွေအပေါ်တိုက်ခိုက်ခဲ့တာနဲ့ပတ်သက်ပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကလည်းပြစ်တင်ရှုတ်ချထားပါတယ်။ဒီတကြော့ပြန်တိုက်ခိုက်မှုဖြစ်ပွားရာဒေသအနီးကျေးရွာတွေကဒေသခံတွေဟာမြို့ပေါ်ကိုတင်းဆောင်လာနေကြရပြီးလက်ရှိအချိန်ထိတော့လုံခြုံရေးအရာစိတ်ချရတဲ့အနေအထားမရှိသေးပါဘူး။ဒေသအတွင်းရခိုင်ပြည်နယ်မောင်တော်ဒေသအကြမ်းဖက်မှုတွေကိုစစ်တပ်ဘက်ကကင်တွယ်တဲ့နေရာမှာအစိုးရရဲ့အဆုံးအဖြတ်ကိုရယူဆောင်ရွက်ရတာဖြစ်တဲ့အကြောင်းတမတော်ပြန်ကြားရေးအဖွဲ့ကလည်းညီပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။မြန်မာတမတော်အနေနဲ့မြန်မြေဒေသအခြေအနေကိုကြည့်ပြီးစစ်တပ်အင်အားနဲ့ရဲတပ်ဖွဲ့အင်အားကိုအသုံးပြုနေတယ်လို့လည်းရှင်းလင်းပြောဆိုသွားပါတယ်ရှင်။အာဖဂန်နစ္စတန်နိုင်ငံ